ဒီမိုကရေစီနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တို့ကြားတရားဝင်မဟုတ်သေးတဲ့နှစ်နိုင်ငံဆက်ဆံရေးကောင်းအောင်တည်ဆောက်နေစီမှာပဲအမေရိကန်အရာရှိတွေနဲ့ထိုင်ဝမ်တာဝန်ရှိသူတွေကြားဆက်ဆံခွင့်ကန့်သက်ထားတာတွေကိုအမေရိကန်ဘက်ကဖြေလျှော့ပေးလိုက်ပါတယ်ဒီပေါ်မှာထိုင်ဝမ်ဘက်ကကြိုးဆိုပေမဲ့လို့တရုတ်ကတော့အမျက်ထွက်စေနိုင်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အမေရိကန်နဲ့ထိုင်ဝမ်နဲ့နိုင်ငံတပ်တမန်တွေကြားအခြေစိုက်အဖွဲ့ဝင်တွေနဲ့တခြားအစိုးရတာဝန်ရှိသူတွေအပြန်အလှန်ဆက်ဆံမှုတွေကိုဆယ်စုနှစ်နဲ့ချီတင်းကျပ်ကန့်သတ်ခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကထိုင်ဝမ်ဟာယုံကြည်စိတ်ချရတဲ့မိတ်ဖက်နိုင်ငံဖြစ်တယ်လို့ရည်ညွှန်းပြောဆိုခဲ့ပြီးတော့အမေရိကန်အစိုးရပိုင်းအေဂျင်စီတွေအနေနဲ့အရင်တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထိုင်ဝမ်နဲ့ပတ်သက်ပြီးတော့ဆက်ဆံရေးအတွက်ထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုပြန်စဉ်းစားသုံးသပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တရုတ်အစိုးရညဉ့်ညမှာဆိုတဲ့အတွက်ဆယ်စုနှစ်နေတဲ့ချီပြီးတော့အမေရိကန်ထိပ်တန်းခေါင်းဆောင်တွေအမေရိကန်စစ်ဘက်ဆိုင်ရာအရာရှိကြီးတွေကိုထိုင်ဝမ်ကိုခရီးသွားခွင့်ပိတ်ပင်ခဲ့သလိုထိုင်ဝမ်သမ္မတဒုသမ္မတနဲ့ထိုင်ဝမ်ကာကွယ်ရေးနိုင်ငံသားရေးဝန်ကြီးတွေကိုအမေရိကန်ပြည်ထောင်စုစီကိုလာရောက်ခွင့်ကိုလည်းတားမြစ်ထားတာပါ။အခုလိုမျိုးဆယ်စုနှစ်နဲ့ချီပြီးခွဲခြားဆက်ဆံခံရတာတွေကိုပယ်ဖြတ်ပေးလိုက်တဲ့အတွက်တနိုင်ငံသားဆက်ဆံရေးအတွက်တကယ့်ကိုနေရူးပါပဲ။ရလာမယ့်ခွင့်ရေးတွေအတွက်လည်းဂူယူပါတယ်လို့အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်ရုံးကတွစ်တာကညေးတာပါတယ်။အမေရိကန်နိုင်ငံသားရေးကိုရောအမေရိကန်လွှတ်တော်ကပါတီကြီးနှစ်ခုအနေနဲ့ပါထိုင်ဝမ်နဲ့ဆက်ဆံရေးကန့်သတ်ထားမှုတွေကိုပယ်ဖြတ်တဲ့အတွက်ကြိုးဆိုပါတယ်လို့ထိုင်ဝမ်ကိုယ်စားလှယ်ရုံးကထုတ်ပြန်လိုက်တာပါ။ဒီလိုရကမှန်ကန်တဲ့ခြေလှမ်းဖြစ်ပေမဲ့လို့ဒါကလုံးတဲ့အချိန်ဖြစ်ရလားဆိုတာကိုတော့အကဲခတ်တဲ့ဘက်ကမေးခွန်းထုတ်နေကြပါရဲ့ရှင်